တနက်ခြာနယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ TikTok, WeChat နဲ့ Xiaomi App တွေကိုအိန္ဒိယပိတ်ပင်ဆိုတဲ့သတင်း၊မြန်မာနိုင်ငံရွေးကောက်ပွဲမတိုင်မီနိုင်ငံရေးပါတီစာမျက်နှာများအား Facebook မှာအတီးပြုတ်ပေးလျက်ရှိဆိုတဲ့သတင်း၊လူ200ပါဝင်ကစားနိုင်မဲ့ပွဲတွေထောက်ပံ့မဲ့ God of Duty Warzone ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ TikTok, WeChat နဲ့ Xiaomi App တွေကိုအိန္ဒိယပိတ်ပင်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။အိန္ဒိယအစိုးရက TikTok, WeChat နဲ့ Mi Community အပါအဝင် Mobile App 59ခုကိုပိတ်ပင်လိုက်ပါတယ်။ Android နဲ့ iOS ပေါ်ကတချို့ Mobile App တွေကအခွင့်မရှိပဲသုံးစွဲသူအချက်အလက်တွေကိုအိန္ဒိယပြည်ပကစာဘာတွေစီပေးနေတယ်ဆိုတဲ့အစီရင်ခံစာတွေကိုရင်းမြစ်အမျိုးမျိုးကနေသတင်းအချက်အလက်ဉာဏ်ပညာဝန်ကြီးဌာနလက်ခံရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒါ့အပြင် Cyber ပြစ်မှုဖော်ထုတ်ရေးစင်တာပြည်ထောင်ဝန်ကြီးဌာနနဲ့ကွန်ပျူတာအရေးပေါ်အခြေအနေတုံ့ပြန်ရေးကအစီရင်ခံစာအရအိန္ဒိယအစိုးရပိတ်ပင်လိုက်တဲ့ App တွေဟာနိုင်ငံသားတကူရေးလုံခြုံမှုကိုအန္တရာယ်ပေးနိုင်ကနိုင်ငံတော်လုံခြုံရေးကိုထိန်းချုပ်နေပါတယ်။အိန္ဒိယအစိုးရကတချို့ App တွေသုံးစွဲမှုကိုမိုဘိုင်းနဲ့မိုဘိုင်းမဟုတ်တဲ့ထုတ်ကုန်နဲ့ပါခွင့်မပြုဖို့ဆုံးဖြတ်ထားပါတယ်။အခုစီးရင်ထဲမှာအိန္ဒိယအတွင်းကြော်ညာနေတဲ့ App များစွာပါဝင်ပြီးတော့ File Exposer, Document Scanner,ရန်ကလင်နာနဲ့လွတ်လပ်တဲ့ဝင်မြောက်မှုလုပ်နိုင်တဲ့ဝန်ဆောင်မှုပါဝင်လာပါတယ်။တရုတ်ကုမ္ပဏီကြီးတွေရဲ့ platform တွေဖြစ်တဲ့ Baidu App, Alibaba နဲ့ UC Browser နဲ့ Chuchu App များစွာလည်းပါဝင်ပါတယ်။ Smartphone ကုမ္ပဏီ Xiaomi ကထုတ်လုပ်တဲ့ App တွေကိုပိတ်ပင်ထားပါတယ်။စည်ရင်းထဲမှာ Huawei တော့မပါပါဘူး။နေဆက်မှာအိန္ဒိယစစ်သားဦးရေ20တက်ခံရပြီးတဲ့နောက်အိန္ဒိယကတရုတ်ပေါ်နိုင်ငံရေးဆိုင်ရာအကွက်ရွှေ့မှုဖြစ်နိုင်ပြီးတော့ရည်တည်ချက်ကိုပြသတာပဲဖြစ်ပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံရွေးကောက်ပွဲမတိုင်မီနိုင်ငံရေးပါတီစာမျက်နှာများအား Facebook မှာအတီးပြုတ်ပေးလျက်ရှိဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Facebook ပေါ်မှာမြင်တွေ့ရတဲ့စာစုတွေကိုမှန်ကန်မှုရှိနိုင်အောင်စစ်မှန်တဲ့သတင်းရင်းမြစ်တွေကနေအချက်အလက်တွေရရှိနိုင်အောင်ဆောင်ရွက်တဲ့အနေနဲ့မြန်မာနိုင်ငံရွေးကောက်ပွဲမတိုင်မီနိုင်ငံရေးပါတီစာမျက်နှာတွေကိုတရားဝင်စာမျက်နှာတွေအဖြစ် Facebook မှာအတီးပြုတ်ပေးလျက်ရှိပြီးတော့အဆိုပါနိုင်ငံရေးပါတီတွေရဲ့တရားဝင်ပြည်တွင်း Facebook စာမျက်နှာတွေကိုအတီးပြုတ်ပေးနိုင်မှုအတွက်လည်းမြန်မာနိုင်ငံကမိဖက်အဖွဲ့အစည်းတွေနဲ့အတူလက်တွဲဆောင်ရွက်နေတယ်လို့သိရပါတယ်။လက်ရှိအချိန်အထိမြန်မာနိုင်ငံကနိုင်ငံရေးပါတီ40အတွက်အတည်ပြုပြီးတော့အမှတ်အသားပြသပေးနိုင်ခဲ့ပြီဖြစ်ကြောင်း Facebook ရဲ့တရားဝင်အတိအမှတ်ပြုပြီးအမှတ်အသားမှာနိုင်ငံရေးပါတီတစ်ခုရဲ့ Facebook စာမျက်နှာပေါ်မှာမြင်သာတဲ့အပြာရောင်အမှန်ချစ်တစ်ခုဖော်ပြပေးတာဖြစ်တယ်လို့လည်းသိရပါတယ်။ကိုယ်ရေးမှတ်တမ်းကိုကြည့်တဲ့အခါရှာဖွေလိုက်တဲ့ Facebook စာမျက်နှာဒါမှမဟုတ်အကောင့်အမည်ရဲ့ဘေးနားမှာအတည်ပြုပြီးအမှတ်အသားကိုပြသပေးထားတာဖြစ်ပြီးတော့အကောင့်တစ်ခုဟာသက်ဆိုင်ရာနယ်ပယ်အတွင်းမှာလူသိများသူနာမည်ကြီးအမှုပညာရှင်ဒါမှမဟုတ်နိုင်ငံတကာကိုစားပြုအမှတ်တံဆိပ်တစ်ခုရဲ့အမှန်တကယ်အသုံးပြုနေတဲ့အကောင့်ဆိုတာကို Facebook ကအတည်ပြုထားပြီးဖြစ်တယ်လို့အဆိုပါအမှတ်အသားကဆိုလိုခြင်းဖြစ်ကြောင်းဒီလိုဖော်ပြထားတဲ့အတွက် Facebook အသုံးပြုသူတွေဟာတရားဝင်နိုင်ငံရေးပါတီစာမျက်နှာအစ်စ်နဲ့အယောင်ဆောင်စာမျက်နှာကိုအလွယ်တကူခွဲခြားနိုင်မှာဖြစ်ပြီးတော့ရွေးကောက်ပွဲကာလအတွင်းမှာခွဲခြားသိရှိနိုင်ဖို့အလွန်အရေးကြီးကြောင်း Facebook အနေနဲ့တန်ရှိနေသေးတဲ့နိုင်ငံတော်အစ်စ်နိုင်ငံရေးပါတီစာမျက်နှာတွေကိုအတည်ပြုပေးနိုင်ဖို့ပြည်တွင်းမှာလက်တွေ့လှုပ်ဆောင်နေကြတဲ့ပါတီများနဲ့ Democracy ဆိုင်ရာ Daemat Institute,International Republic Institute တို့လိုမိဖက်အဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်လျက်ရှိတယ်လို့လည်းသိရပါဗျ။နိုင်ငံရေးပါတီတွေအနေနဲ့မိမိတို့ရဲ့ Facebook စာမျက်နှာကိုအတည်ပြုအပြာရောင်အမှန်ချစ်အတွက် Facebook ကနေစီစစ်သုံးသပ်ပေးဖို့အများပြည်သူဝင်ရောက်ပေးပို့နိုင်တဲ့အလျောက်လွှာပုံစံကိုလည်းဝင်ရောက်ဖြည့်ဆွက်ခါတောင်းဆိုချက်တစ်ခုပေးပို့နိုင်မှာဖြစ်တယ်လို့လည်းသိရပါဗျ။တိုင်းဒေသကြီးနဲ့ပြည်နယ်အစင်နိုင်ငံရေးပါတီတွေရဲ့ Facebook စာမျက်နှာအတည်ပြုရန်အတွက်အရင်ဆုံးကိုယ့်ရဲ့နိုင်ငံတော်အစ်စ်နိုင်ငံရေးပါတီ Facebook စာမျက်နှာဟာအတည်ပြုပြီးဖြစ်ရမယ်လို့လည်းသိရပါတယ်။ဒါ့အပြင်ပြည်ငယ်အစ်စ်စာမျက်နှာတွေမှာတိကျတဲ့စာမျက်နှာအမျိုးအစားဥပမာနိုင်ငံရေးပါတီတိကျတဲ့စာမျက်နှာအမည်ဥပမာပါတီရဲ့အမည်ဟာ UEC မှာမှတ်ပုံတင်ထားတဲ့အမည်နဲ့ထပ်တူညီရပါမယ်။အသစ်ဆက်ဖွင့်ထားတဲ့စာမျက်နှာဆိုရင်တော့အနည်းဆုံး post တစ်ခုရှိခြင်းစတဲ့အချက်တွေအားလုံးရှိဖို့လိုအပ်ပြီးတော့အချက်အလက်တွေပြည့်စုံပြီးဆိုရင်တော့အတည်ပြုပြီးနိုင်ငံတော်အစ်စ်နိုင်ငံရေးပါတီ Facebook စာမျက်နှာကနေမိမိရဲ့တရားဝင်ပြည်내အစ်စ်နိုင်ငံရေးပါတီစာမျက်နှာတွေကိုမျှဝေပေးကြဖို့ Facebook ကတိုက်တွန်းထားတယ်လို့လည်းသိရပါဗျ။မြန်မာ နိုင်ငံမှာကြန့်ရှိနေသေးတဲ့ပါတီတွေနဲ့နိုင်ငံရေးပါတီစာမျက်နှာအသစ်တွေကိုအတည်ပြုပေးဖို့ဆက်လက်ဆောင်ရွက်နေတယ်လို့လည်းဆိုပါရယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့လူ200ပါဝင်ကစားနိုင်မဲ့ပွဲတွေထောက်ပံ့မယ် Call of Duty Warzone ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရယ်နာမည်ကျော် Battle Royale တနက်ပြစ် Game Call of Duty Warzone မှာလူ150ပါဝင်တဲ့ပွဲတွေကစားနိုင်ပြီမယ် Quantum ပြိုင်ပွဲတွေမှာလူ200အထိပါဝင်ဖို့ခွင့်ပြုတယ်လို့ Activision ကကြေညာခဲ့ပါရယ်ဆိုရင်ပါဝင်ကစားသူလက်ခံတာများပြမှုကအခြားဗတ်တရရဲ့ဂိမ်းတွေနဲ့ခြားနားစေပါတယ်အခု update ပေါ်လာတဲ့အခါ Quad Mode မှာလူ200အထိပါဝင်ကစားနိုင်ပြီးတော့၄ယောက်ပါတဲ့အဖွဲ့နဲ့အခြား49ဖွဲ့ကိုရှင်ပြိုင်ရပါမယ်အခု mode ကိုအချိန်အကန့်အသတ်အတွင်းမှာပဲကစားနိုင်မယ်လို့ Activision ရဲ့ blog ကတပ်ပုံအရသိရပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနည်းနဲ့လဲကျန်းမာရေးနဲ့အားသာငွေကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အနီးလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝင်းညို့ပါ